NLD အစိုးရအုပ်ချုပ်လာတဲ့နှစ်နှစ်ကျော်ကြာကာလအတွင်းတိုင်းပြည်စည်းဝါးရေးဟာမျှော်လင့်ထားသလောက်တိုးတက်မလာတဲ့အပေါ်အားမလိုအားမရပျောက်ဆုံးမှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာနေတဲ့အချိန်ထဲမှာပဲနိုင်ငံခြားတရရဲ့ယင်းနှစ်မြုံနှံမှု FDI နေခံမှန်းထားသလောက်ရောက်မလာတဲ့အပေါ်ဝေဖန်ပျောက်ဆုံးမှုတွေလည်းပြည်တွင်းရောပြည်ပမှာပါထွက်ပေါ်နေတာပါ
အစိုးရအနေနဲ့ရခိုင်ပြည်ပကအပါအဝင်ပြည်တွင်းနိုင်ငံရေးအရှုပ်ထွေးတွေကြောင့်နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာယင်းနှစ်မြုံနှံမှုတွေထင်ထားသလောက်ရောက်မလာသလိုစီးပွားရေးစီမံကိန်းတွေဟာလည်းအဲ့ဒီအကြောင်းအချက်တွေကြောင့်မျှော်လင့်ထားသလောက်ခရီးမပေါက်ဖဲဖြစ်နေတယ်လို့လက်ရှိအန္တရာယ်အစိုးရကိုထောက်ခံသူတွေဘက်ကပြောဆိုမှုတွေလည်းရှိပါတယ်စီးပွားရေးမူဝါဒတ တာကမက်ခရိုစီးပွားရေးတည်ငြိမ်ရေးပေါ့နော်ဒါမက်ခရိုစီးပွားရေးတည်ငြိမ်လို့ပြောတဲ့အခါမှာဘာတွေအဓိကကျလာဆိုတော့လုံးရယ်နောက်တစ်ခါကျွန်တော်တို့ဒီဟိုငွေပေါင်းပေါင်းမှုလုံးပေါ့နော် inflation rate ငွေပေါင်းပေါင်းမှုလုံးရယ်နောက်အခါကျွန်တော်တို့ exchange rate လို့ပြောတဲ့ဒီလေလေမုန်းကားတွေဟာဘာပြောလာလဲပေါ့နော်ဆိုတဲ့အခါကျတော့နံပါတ်1ကမြန်မာနိုင်ငံရဲ့အခြေအနေကအဲ့ဒါတွေကိုစောင့်ကြထိန်းချောင်းမှု monitor လုပ်ဖို့ဆိုတဲ့ institution ကဘိုးဘာမှမရှိဘူး။ဒါပေမဲ့ဘိုးဘာကဒီ2018နှစ်စာမိုင်းမှာအဲ့ဒါတွေကိုလုပ်မယ်လို့သူကြေညာထားခဲ့တယ်။အဲ့တော့စတော့လည်းလုပ်နေပြီလို့ကျွန်တော်ယူဆတယ်။ဒါပေမဲ့အဲ့ဒီလို institution တွေကတည်ထောင်မှုဆိုတာကချွန်းဆောင်လို့တယ်၊ပညာလို့တယ်၊ညပိုင်းဆိုင်ရာလို့တယ်။အဲ့ဒါတွေကစကဲမင်းထူတော်လို့ရတဲ့ကိစ္စမျိုးဒါပေမဲ့စနေတဲ့လမ်းကြောင်းပေါ်တော့ရောက်နေပြီလို့ထင်တယ်။ဒါကအရင်ဆုံးကမရှိခဲ့တဲ့ကိစ္စကိုဆက်ခံရတာ။နောက်တစ်ခါဒုတိယကကျွန်တော်တို့ကဒီမက်ခိုစီးပွားရေးပြည်ရေးကြီးကိုတော့တွားပြီဆိုတဲ့ခါကြတော့တမတ်တယ်ငွေပေါင်းပေါင်းမှုလုံးတာတစ်ခုကိုကြောက်ဖို့တွင်သူကလက်ပတ်ငွေတွေပြန်ရုပ်သိမ်းရရတာရှိတယ်။ဒါကြောင့်မို့ငွေချက်သွားတဲ့ပုံရစီးပွားရေးလောကမှာဖြစ်တာ။ငွေချက်သွားတဲ့အတွက်ကြောင့်ရောင်းဝယ်တွေဟာအရင်လိုတော့မဆက်တော့ဘူးပေါ့။အဲ့တော့ဒီကြိမ်ထဲမှာပဲဒီဘုံမှုမျိုးမထိုင်နိုင်ဘူးဆိုလို့ရှိရင်အတူတူကိုလည်းမချနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကကဘာတဲ့တိုင်တိုင်မျိုးကိုသွားဖို့ခက်တယ်။အဲ့တော့ရင်းချေအားဖြင့်ဆိုလို့ရှိရင်အဲ့ဒါတွေကိုချဖို့ကြိုးစားတဲ့အတွက်ကြောင့်မို့လို့ငွေတွေကိုပြန်ရုပ်ရတဲ့အတွက်ကြောင့်မို့ဖြစ်တာပေါ့နော်
။မြန်မာနိုင်ငံလိုအာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်းများစွာနေခဲ့ရပြီးအဖက်ဖက်ကချွတ်ချုံကြနေတဲ့တိုင်းပြည်မျိုးအတွက်စီးပွားရေးမူဝါဒတွေဟာအမတန်အရေးကြီးကြောင်းလဲဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပါတယ
်။ဒါပေမဲ့ဒါနဲ့ပတ်သက်ပြီးအရေးကြီးတာကစီးပွားရေးဆိုင်ရာမူဝါဒအပိုင်းပေါ့နော်အမှုအတိုင်းပိုင်းနေမှာအားနည်းချက်တွေရှိနေတယ်ဆိုတာကဘယ်ဟာဒီမှာပြလဲဆိုရင်ဥပမာအဖြစ်စက်မှုဝန်ကြီးဌာနကအဲ SME အခုကိုတိတ်ထောင်ချိနေဆိုတဲ့မူဝါဒမျိုးပေါ့အမှန်တော့အဲ့ဒါမူဝါဒကိုမဟုတ်ဘူးပေါ့ဒါအပဏ္ဏလွယ်လွန်းနေတော့အဲ့တော့စီးပွားရေးနဲ့ဆက်သက်ပြီးစဉ်းစားမှာကဘာလဲဆိုလို့ရှိရင်ဥပမာအဖြစ်ခင်ဗျားဒီနော်တစ်ခုလုံးရဲ့တိုင်းပြည်ရဲ့စီးပွားရေးဆိုတာငွေငွေငွေတက်ပေါ့နော်အိမ်တော်ကြီးတူတူလေ။မကျွန်တော်တို့ကထက်တာများနေတယ်ဝင်တာနည်းနေတယ် export တာမရှိဘူး import တာများနေတယ်။တတိယ import ကိုသင်္ကန်းနဲ့ပစ္စည်းတွေအဲ့ဒီပစ္စည်းတွေနဲ့ဆက်ဆက်နေတဲ့ဆက်မှုလုပ်ငန်းတွေအရင်ဆုံးတောင်းပေးပြီးလုပ်မယ်ဆိုတဲ့လူဝါဒမျိုးကျွန်တော်ဖြစ်သိချင်တယ်။ဘယ်ပစ္စည်းတွေကကျွန်တော်တို့ရဲ့ budget ကျွန်တော်တို့ရဲ့ထွက်ငွေကိုများနေစေတာလဲ
။အဖက်ဖက်ကတိုးတက်ဖွံ့ဖြိုးဖို့လှုပ်ဆောင်မှုဟာအရေးကြီးပေမဲ့တွင်းကုန်များပြီးexport ပြပပုတ်ကုန်အားနည်းတဲ့မြန်မာနိုင်ငံအတွက်အဲ့ဒီပြပပုတ်ကုန်တိုးတက်လာအောင်လှုပ်ဆောင်တဲ့အချက်တွေကိုလည်းဒေါက်တာတင်မောင်တန်းကအခုလိုထောက်ပြပါတယ
်။အမကျွန်တော်တို့ရဲ့ဈေးကွက်ကိုကျွန်တော်တို့ဒီဥရောပချက်တယ်ဥရောပလိုချင်တဲ့စံတင်စံနှုန်းတွေနဲ့မီးတဲ့ဖုန်းပေါ်ဖုန်းကြီးဖြစ်လာအောင်ကျွန်တော်တို့ကလုပ်ပေးဖို့လိုအပ်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ quality agriculture practice ကြီးဖုန်းပေါ်ကြီးကောင်းနေတဲ့ဒီတမျိုးတွေကိုတရွာဖြစ်အောင်လုပ်ရမယ်ဆိုတဲ့ဘူဝါဒအမတန်လွယ်လွန်းတယ်။ဘူဝါဒစဉ်းစားဖို့ကိုမဟုတ်ဘူး။ဆိုတော့ကဒီဝါဒစဉ်းစားတာကထုံးလုပ်ကုန်တွေနဲ့ဆက်ဆက်နေဖို့လိုတယ်။ဒီကြိမ်ထဲမှာပဲဥပမာအဖြစ်ကြီးလက်ခုပြောတဲ့ဒီဝါဒဆိုရင်ကော်ပြီးငါခုနကပြောတဲ့ production line ကြီးတစ်ခုလုံးလည်းပေါ့။ထုံးလုပ်မှု line ကြီးတစ်ခုလုံးကိုအထောက်ပံ့ပြီးတဲ့ကြီးလက်ဒေသတွေမှာနန်းကိုစဖောက်လိုက်တာကပို့ပြီးတော့စီးပွားရေးသဘောနဲ့ပို့ဆောင်တဲ့ရင်းနှီးမြှုပ်နှံမှုသဘောနဲ့ပို့ပြီးတရားမှုရှိတယ်။ budget စဉ်းစားဖို့နေမှာလည်းပေါ့။ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့တောင်းဆိုတဲ့နေရာအမတ်တရတောင်းဆိုအားကောင်းတဲ့အမတ်နေရာမှာပဲလမ်းတော့ဖောက်ပြီးနေအဲ့ဒီကထုံးလို့မှုနဲ့ကျွန်တော်တို့ကမဆက်ဆက်နိုင်ဘူးပတ်စံတော့၃နေတိတ်ပြာတင်းတူတာပဲနဲ့ပြန်ပြီးတိတ်ပြာကရင်းနှီးလိုက်တာပြန်ပေါ်နိုင်တဲ့ပတ်စံရနိုင်တဲ့ပတ်စံမှကြာမတူတော့ဘူးဆိုတော့စီးပွားရေးကိုအခြေခံစဉ်းစားတဲ့ထုံးလို့မှုထုတ်ကုန်ပို့ကုန်တွေပေါ်မှာအခြေခံစဉ်းစားတဲ့ integrated approach ကြီးတစ်ခုလုံးအားလုံးဆိုတာဌာနတွေက define လုပ်တဲ့ဟာမျိုးကြီးတစ်ခုလုံးကကျွန်တော်တို့မတွေ့ရသေးဘူးเนาะအဲ့ဒီလိုဖြစ်လာမှပဲဘယ်ပို့ပုံနဲ့ဘယ်ထုတ်လုပ်မှုပုံမှာမူတည်ပြီးကျွန်တော်တို့ကဘယ် ကျင့်တဲ့ခုမျိုးလူဝါဒနဲ့ကျင့်မှုပါတဲ့လူဝါဒတွေစိတ်ထိတ်ခက်သွားမှကျွန်တော်တို့ကအဲ့လိုလုပ်လို့ရတယ်အဲ့ဒါဒီစိုက်ကြတဲ့အပေါ်လုံးကိုတူကြည်စွာဆက်ဆံလို့တော့မရနိုင်ဘူးဒေသတွေကိုတူကြည်စွာဆက်ဆံလို့လည်းမရနိုင်ဘူးဒါကြောင့်မို့လို့ကျွန်တော်တို့ဒီတချို့ဒေသတွေစီးပွားရေးဆက်ဆံမှုတွေစီးပွားရေးလူဝါဒတွေစဉ်းစားတဲ့အခါမှာကျန်တဲ့သုံးသပ်ဖို့ဒီမလားဒါကလည်းစဉ်းစားကြရပါတော့
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိတည်ရှိနေတဲ့စနစ်ကြီးတစ်ခုလုံးကိုပြောင်းလဲပြစ်ဖို့လိုအပ်တယ်ဆိုတာကတော့အားလုံးကသဘောတူထားတဲ့အချက်ပါအစိုးရစနစ်ပြောင်းလဲဖို့လိုအပ်တယ်နဲ့ပတ်သက်လို့ဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပြပါတယ
်ကျွန်တော်တို့ဘီရိုကရေစီကြီးတစ်ခုလုံးကဝန်ကြီးခိုင်းတာကိုလုပ်မယ်ဆိုတဲ့ဘီရိုကရေစီကြီးအောက်မှာပဲရှိနေသေးတယ်အဲ့ဒီအရွက်ကြီးတစ်ခုလုံးကိုကျွန်တော်ကမရွေ့နိုင်ဘူးနော်အဲ့ဒီအတွက်ကြောင့်မို့လို့စက်တက် unit တွေကဒါကြောင့်မို့ policy unit တွေဆိုတာကအဲ့ဒီလိုဟာတွေကိုစဉ်းစားပြီးတော့ silent method ကြီးစုပြီးပြုပြင်နေတဲ့level ကိုဟိုဒီလိုမှရှိတဲ့ဌာနချုပ်ကြီးကလောက်ရမှာဖြစ်တယ်အဲ့ဒါသူတို့အလုပ်တွေဖြစ်တယ်အဲ့လိုမဟုတ်ဘဲနဲ့သူတို့ဒီကြီးနေတဲ့တိုင်းအောက်မှာရှိတဲ့စင်းလောက်ကနေမှစီမံခန့်ခွဲတဲ့ကိစ္စတွေဘဝကြီးပဲဆုံးဖြတ်ချက်ချတဲ့ဟာမျိုးဖြစ်နေတဲ့အတွက်ကြောင့်သူတို့အလုပ်ကိုသူတို့မလုပ်ဘဲနဲ့အောက်ခြေအလုပ်နဲ့အလုပ်ကိုပဲဘဝကိုင်လုပ်နေတဲ့နေတဲ့ဟာကနေမထွက်နိုင်သေးတာဖြစ်နေတယ်ကြံစည်ကအဲ့ဒီထဲမှာရှိတယ်ဒါကြောင့်မို့နော်ဘယ်လဲသူရပဲတက်လာတက်လာအဲ့ဒါတွေမရှိလို့ရှိရင်ကျွန်တော်တို့အရေးကြီးနေလိမ့်မယ်နော်အဲ့ဒါဒီအစိုးရပေါ်မှာဒီတက်လာတဲ့နိုင်ငံရေးအဖြစ်အစိုးရပေါ်မှာဒါသွားပြီးတော့ကျွန်တော်တို့ဘယ်လိုပြောမလဲဝိညာဉ်ကြီးကလည်းမလုံလောက်ဘူးဒါကစနစ်ဆိုင်ရာတက်တနာဖြစ်တယ် institution ဆိုင်ရာတက်တနာဖြစ်တယ်